ဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှူးသီးရဲ့ဒီကနေ့ကျန်းသစ္စာချိန်ဆပွဲခန်းနောက်ကိုတက်ရောက်ခဲ့တဲ့တရုတ်သမ္မတရှီချင်းဖင်ကတရုတ်နိုင်ငံရဲ့ဩဇာအာဏာကိုစိန်ခေါ်ကြဖို့ဟောင်ကောင်လူထုကိုသတိပေးလိုက်ပါတယ်။ပရိရှားအုပ်ချုပ်မှုအောက်ကနေတရုတ်နိုင်ငံကိုပြန်လည်လွှတ်ပြောင်းပေးခဲ့တဲ့အနည်း20ပြည့်ထိမ့်မှဖြစ်မင်းငွန်းပြောရမှာတရုတ်သမ္မတကပြောဆိုလိုက်တာပါ
။任何危害国家主权安全、挑战中央权力、利用香港，
有那个就叫阿南的龙江一个提高好六部九十了，不过所有阿南有辛苦了，比马有突破的开样嘛。香港我东吃了呀，帮助了六月对比，来看那些么细节讲，第二他们那个表示多了吧？第二所有阿南有辛苦努力啵，不六月有感觉多么的辛苦了，表示么多吧？香港政府有没有对过？大家有些关闭啵，第二那个可以被他们批评来对，没家人你这个杀戮，没钱那么会跑跑来呀个。democracy နဲ့တရားလူလက်ခွင့်ရဖို့ထိတောင်းဆိုမှုတွေထွက်ပေါ်လာနေတာပါ။ဒါမှရှိချင်းဖြစ်ကတော့ဟောင်ကောင်အုပ်ချုပ်ရေးမှူးသင်းအနေနဲ့လူမှုအတိုင်းအဝိုင်းကြားသဘောထားကွဲပြားမှုတွေကိုကူစားနိုင်ဖို့ခွင့်လန်းသစ်တွေဖန်တီးဖို့စီးပွားရေးနဲ့လူမှုဘဝပြဿနာတွေကိုဖြေရှင်းပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းမင်းကွန်းထဲမှာပြောဆိုသွားပါတယ်။တနင်္ဂနွေအုပ်ချုပ်မှုစနစ်နှစ်ခုပုံစံကိုကျင့်သုံးရမှာစင်ခေါ်မှုတွေနဲ့ရင်ဆိုင်နေရာကြောင်းဒါမှကအသိမှတ်ပြုပြောဆိုခဲ့တယ်လို့ဟောင်ကောင်ရဲ့နိုင်ငံရေးဥပဒေရေးကိစ္စတွေမှာဘောသဘောတူညီချက်မရနိုင်သေးပဲဖြစ်နေတော့မယ်လို့လည်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းဟောင်ကောင်လမ်းတွေပေါ်မှာဒီကနေ့ဆန္ဒပြခဲ့သူတွေကတော့ဟောင်ကောင်ရဲ့ပြဿနာဘောသဘောတူညီချက်ရဖို့မဟုတ်ပဲတရုတ်နိုင်ငံကဂရီပေးထားတဲ့အတိုင်းအကောင့်ထဲပေါ်ဖို့ပြက်ကွက်နေတာကသာပြဿနာဖြစ်တဲ့အကြောင်းပြောဆိုခဲ့ကြပါတယ်။